ကျွန်တော်ဝင်းမြမစနေညဘက် VOA အမေရိကန်တိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။မြန်မာနိုင်ငံတွေကရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်အကူအညီတွေပေးဖို့နဲ့ရည်ရှိခံမဲ့အဖြေရဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံပြင်ပမှာတိုင်းပြည်မဲ့ဖြစ်နေရတဲ့ဒီရိုဟင်ဂျာအတိုင်းဝိုင်းနေနဲ့လွန်ခဲ့တဲ့3နှစ်ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရကအခုချိန်ထိဆက်ဒုက္ခရောက်နေကြသလိုကိုဗစ် -19 ကြောင့်ဒုက္ခတွေပိုတိုးသွားတယ်လို့ UNHCR ပြောခွင့်ရကတောက်ကြနေမှာပြောလိုက်ပါတယ်။ဒါကြောင့်မို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အကူအညီအရင်အတိုင်းပေးနေတာအပြင်ပြောင်းလဲဆိုးဝါးလာတဲ့အခြေအနေနဲ့ကန့်ညီအောင်ပိုကူညီဖို့နဲ့ရည်ရှိအဖြေရှာဖို့တိုးလို့သင့်ပြီလို့ UNHCR ပြောခွင့်ရ Andres Mahisic ကပြောလိုက်ပါတယ်။ရိုဟင်ဂျာအတိုင်းဝိုင်းဘက်ကတော့ဒီနေ့မှာမြန်မာနိုင်ငံပြင်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာပမာဏကမြန်မာနိုင်ငံထဲလက်ရှိကျန်နေသူရေအတွက်ထက်များသွားပြီးစုစုပေါင်းရဲ့၄ဘုံ၃ဘုံအထိမြင့်တက်သွားပြီလို့ပြောလိုက်ပါတယ်။ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနေဆက်ကောက်ဆက်ဘဇာကဒုက္ခသည်စခန်းတွေထဲတရားဝင်စီရင်သွင်းထားတဲ့ရိုဟင်ဂျာရေအတွက်က8,600အထိရှိနေပြီလို့ဆိုပါတယ်။တကယ်တော့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်ပြန်လက်ခံမယ်လို့ပြောထားတဲ့မြန်မာအစိုးရအနေနဲ့တော့ဒီရိုဟင်ဂျာဆိုတဲ့အုံလုံးကိုတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျ။